တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရစရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးထားတဲ့ဒေသတွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တနင်္လာနေ့တိုင်းဒေသကြီးအစိုးရနဲ့ KNU ကရင်မျိုးသားစည်းရုံးကကိုယ်စားလှယ်တွေဒီဇင်ဘာလ23ရက်တောက်ကြနေ့ကရန်ကုန်မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်ဒီဇင်ဘာလ21ရက်နေ့ကလည်းငြိမ်းချမ်းရေးကော်မရှင်နဲ့ကရင်ပြည်နယ်အစိုးရအဖွဲ့အပြင် KNU ကိုယ်စားလှယ်တွေဟာကရင်ပြည်နယ်ဖမ်းအမျိုးမှာတွေ့ဆုံခဲ့ပြီးတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်ဆွေးနွေးခဲ့ပါတယ်။2019ဖေဖော်ဝါရီလမှာကျင်းပဖို့စီစဉ်ထားတဲ့ဒုတိယပင်လယ်ညီလာခံမတိုင်ခင်မှာ NCA ကိုလက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားနယ်မြေတွေမှာဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အစိုးရကကြိုးပမ်းနေတာပါ။ဒါကြောင့်တောက်ကြနေကတွေ့ဆုံမှုအတွင်းတနင်္လာနေ့တိုင်းဒေသကြီးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရှေ့လာတဲ့ကျင်းပဖို့ဆွေးနွေးကြတာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာသမရဦးသိန်းစိန်ရတာအစိုးရတက်လာခြင်းကစလို့ပြည်ဝင်စစ်ရဆိုင်ပြီးငင်းငယ်ရဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးလာခဲ့တာဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တော်တော်များများပါဝင်တဲ့ UNFC ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တချို့ကတော့ NCA ကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။မကြသေးခင်ရပိုင်းထိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့မှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေစေ UNFC အဖွဲ့ဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့ဒီ NCA ကိုလက်မှတ်ရေးထိုးမထားပါဘူး။မြောက်ပိုင်းမဟာမိတ်အဖွဲ့ထဲမှာ KIA ကိုကန်တပ်ဖွဲ့TNLA တအောင်ပလောင်တပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တို့ပါဝင်ကြပါတယ်။ငင်းငယ်ရေးကော်မရှင်ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့နှစ်ဖက်တွဲဆုံဆွေးနွေးဖို့ဒီလာတဲ့မှာကန့်လန့်ထားပြီးတော့တွဲဆုံမှုမှာ UWSA ဝါတပ်ဖွဲ့ကတပ်တွေအဖြစ်ပါဝင်နိုင်ဖို့အဆိုပြုထားပါတယ်။ဒီဇင်ဘာလ22ရက်ကြာတာပတိနေ့ကတော့ UNFC နဲ့ UWSA ဝါတပ်ဖွဲ့တို့ပန်ဆက်မျိုးမှာတွဲဆုံခဲ့ကြတယ်လို့လည်းသိရပါတယ်။ NRPC ရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းငယ်ရေးဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆက်စုကြည်ကတော့လက်နက်ကိုင်ပြစ်ပခတွေအမြန်ဆုံးချုပ်ငင်းရေး NCA မှာပါဝင်လက်မှတ်ရေးထိုးကြဖို့တိုက်တွန်းထားပါတယ်။